မင်္ဂလာပါရှင်အင်တာနက်ချန်နယ်ရဲ့ပြည်တွင်းပြည်ပနည်းပညာသတင်းတွေကိုတင်ဆက်ပေးနေတဲ့တနေ့တာသတင်းအတန်လွင့်အစီအစဉ်ကနေကြိုဆိုလိုက်ပါတယ်တင်ဆက်ပေးသွားမယ့်သတင်းတွေကတော့အောက်တိုဘာလ23ရက်တွင် Apple iPhone 12မိတ်ဆက်မယ်ဆိုတဲ့သတင်းအိမ်အလုံး900အထိစွမ်းအင်ပေးနိုင်တဲ့ Amazon Solar စွမ်းအင်စနစ်ဆိုတဲ့သတင်း2021-2022ခုနှစ်ပညာသင်နှစ်အတွက် Community Solution Program ပညာတော်သင်အစီအစဉ်ကိုလျှောက်ထားနိုင်တဲ့ဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပဲဖြစ်ပါတယ်ပထမဆုံးသတင်းတစ်ပုဒ်အနေနဲ့အောက်တိုဘာလ23ရက်တွင် Apple iPhone 12မိတ်ဆက်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Apple ဟာစက်တင်ဘာလ Time Flies ပွဲမှာ Apple Watch နဲ့ iPad Model တွေကိုမိတ်ဆက်သွားပါတယ်အခုအခါမှာတော့ Apple က High Speed AMIA iPhone 10မိတ်ဆက်ပွဲထပ်မံပြုလုပ်ပါမယ်အောက်တိုဘာလ23ရက်နေ့ Pacific အချိန်နနက်10နာရီမှာပြုလုပ်မယ်လို့ထုတ်ပြန်ခဲ့ပါတယ်ပွဲကိုတော့ Virtual Format ပုံစံနဲ့ပဲပြုလုပ်ပါမယ် www.apple.com/appleevents/dlink ကနေပွဲတိုက်ရိုက်ထုတ်လွှင့်ပြသသွားပါမယ်ကယ်လီဖိုးနီးယားပြည်နယ် Cupertino က Apple ရဲ့ဌာနချုပ်ကနေထုတ်လွှင့်ပါမယ် Apple ကတော့ဒီနှစ်အတွင်းမိတ်ဆက်မဲ့နောက်ဆုံးပေါ်ဖုန်းမှာ 5G ကိုအသုံးပြုလာဖွယ်ရှိပါတယ်ပြိုင်ဘက် Samsung ကတော့ 5G ထုတ်ကုန်တွေကိုအစောဆုံးမိတ်ဆက်ထုတ်လုပ်ဖြန့်ချိထားခဲ့ပါတယ် Apple ဟာအသစ်မိတ်ဆက်မဲ့ iPhone 12တဲက iPhone 12 mini ထုတ်ကုန်ကိုတော့$649နဲ့စတင်ရောင်းချမယ်လို့သိရပါတယ်အပက်အနေနဲ့ iPhone 12 series ဖုန်းတွေမှာမြန်နှုန်းမြင့် millimeter လိုက် 5G စွမ်းဆောင်ရည်ကိုအသုံးပြုထားဖွယ်ရှိပါတယ်ဒါအပြင်ဖုန်းတွေမှာ A40 bionic processor နဲ့ဓာတ်ပုံ app တွေအပြင် augmented reality အတွက် lidar dash sensor လည်းပါဝင်လာနိုင်ပါတယ် iPhone 12ကိုတော့ October 23ရက်မှာမိတ်ဆက်အပြီး October 26ရက်မှာမှာယူနိုင်ဖွယ်ရှိပါတယ် October 23ရက်မှာပဲစတင်ရောင်းချမယ်လို့သတင်းတွေကဖော်ပြနေကြပါတယ်ဆက်လက်ပြီးအိမ်အလုံး900အထိစွမ်းအင်ပေးနိုင်တဲ့ Amazon Solar စွမ်းအင်စနစ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ် Amazon ဟာအင်္ဂလန်က Epsom County အတွင်းစတူယန်ပေ2တန်းကျယ်တဲ့မြေပေါ်မှာ Solar ပြားတောင်1500တည်ဆောက်ထားပါတယ် Amazon ဟာ2025အရောက်မှာပြန်လည်တန့်စင်နိုင်တဲ့စွမ်းအင်ကိုပြောင်းလဲအသုံးပြုဖို့အခုစီမံကိန်းကိုပြုလုပ်နေပါတယ် Amazon ရဲ့ Solar စနစ်ကနှစ်စဉ်မီဂါဝတ်နိုင်ပေါင်း2900ဝန်းကျင်ဒါမှမဟုတ် 4.83 မီဂါဝတ်ပမာဏလျှက်စွမ်းအင်ထုတ်လုပ်ပေးပါတယ်အဲ့ဒီပမာဏကတစ်နှစ်တည်းတည်းအိမ်ပေါင်း900ကိုစွမ်းအင်ပေးဖို့လုံလောက်ပါတယ် Amazon ရဲ့ Obsessis County Devuri ကပစ္စည်းဖြည့်သွင်းရေးစင်တာကဆိုလာပြားတက်ဆင်ထားမှုကိုအောက်တိုဘာလ1ရက်ကထုတ်ဖော်ပြသခဲ့ပါတယ်အဲ့ဒီစင်တာက Amazon စက်ရုံထဲကကမ္ဘာဒုတိယကြိမ်မြောက်ဥရောပကအကြီးဆုံးစင်တာဖြစ်ပါတယ် Amazon ဟာ Climate Splash အစီအစဉ်အစိတ်အပိုင်းအဖြစ်ဆိုလာပြားတွင်တက်ဆင်ခဲ့ပါတယ်ပနစ်ကမိတ်ဆက်ခဲ့တဲ့ Climate Blast အစီအစဉ်ဆိုတာ2040အရောက်မှာလုပ်ငန်းတစ်ခုလုံးပြန်လည်တန့်စင်နိုင်တဲ့စွမ်းအင်ကိုအသုံးပြုပြီးတော့ကာဗွန်တုံ့ညဖြစ်အောင်ဆောင်ရွက်မဲ့လုပ်ငန်းစဉ်ပဲဖြစ်ပါတယ်နောက်ဆုံးသတင်းတစ်ပုဒ်အနေနဲ့2021-2022ပညာသင်နှစ်အတွက် Community Solution Program ပညာတော်သင်အစီအစဉ်ကိုလျှောက်ထားနိုင်တယ်ဆိုတဲ့သတင်းကိုတင်ဆက်ပေးမှာပဲဖြစ်ပါတယ်2021-2022ပညာသင်နှစ်အတွင်း American ပြည်အောင်စုမှပညာသင်ယူနိုင်မယ် Community Solution Program ပညာတော်သင်အစီအစဉ်ကိုလျှောက်ထားနိုင်မယ်လို့သိရပါတယ်အဆိုပါပညာတော်သင်အစီအစဉ်ကတော့လူမှုလုပ်ငန်းတွေမှာဦးဆောင်လှုပ်ရှားနေတဲ့အသက်25နှစ်နဲ့38နှစ်ကြားမြန်မာနိုင်ငံအတွင်းကမိသူမဆိုလျှောက်ထားနိုင်ပါတယ်2021ခုနှစ် August December မှာ CSP ပညာတော်သင်တွေအမေရိကကိုသွားရောက်မဲ့ပညာတော်သင်တွေအတွက်အထူးသင်တန်းအစီအစဉ်ဖြစ်တဲ့ Practical မှာပါဝင်တက်ရောက်ရမှာဖြစ်တယ်လို့သိရပါတယ်2022ခုနှစ် January လဇွန်မှာ CSP ပညာတော်သင်တွေမိခင်နိုင်ငံကိုပြန်လာပြီးတော့သင်တန်းရဲ့နောက်ဆက်တွဲစီမံကိန်းတွေကိုပြီးအောင်ဆက်လက်ဆောင်ရွက်ရမှာပဲဖြစ်ပါတယ် Community Solution Program ပညာတော်သင်အစီအစဉ်အတွက်လျှောက်လွှာကို October 28ရက်နောက်ဆုံးထားပြီးတော့www.tinyur.com/csp2021app ကနေတက်ဆင့်လျှောက်ထားနိုင်ပါတယ် Community Solution Program ပညာတော်သင်အစီအစဉ်အနေနဲ့ COVID-19 ကပ်ရောဂါအခြေအနေအရအပြောင်းအလဲရှိနိုင်တယ်လို့လည်းသိရပါတယ်အခုတင်ဆက်ပေးသွားတဲ့သတင်းတွေကနိုင်ငံတကာနဲ့ပြည်တွင်းမှာရရှိထားတဲ့ဤပညာသတင်းတွေကိုအင်တာနက်ချန်နယ်ကနေတင်ဆက်လိုက်တာပဲဖြစ်ပါတယ်အခုလို COVID-19 ဖြစ်ပေါ်နေတဲ့ကာလမှာပြည်သက်တွေအနေနဲ့လည်းကျန်းမာရေးနဲ့အကသဝင်ကြီးဌာနရဲ့လက်ညှိုးမှုတွေနဲ့အညီလိုင်းနာဆောင်ရွက်ခါနေထိုင်သွားလာဖို့တိုက်တွန်းလိုက်ပါတယ်ကျွန်မကတော့ဝေမြင့်မှုပါ